2017ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုကိုဘယ်လ်ဂျီယံနိုင်ငံသား Francois Englert နဲ့ဗြိတိသျှနိုင်ငံသား Peter Higgs တို့ကိုချီးမြှင့်လိုက်ပါတယ်။နိုဘယ်ဆုရွေးချယ်ရေးကော်မတီကနေယူပဗေဒဆိုင်ရာနိုဘယ်ဆုကိုအင်္ဂါနေ့မှာဆွေဒင်နိုင်ငံ Stockholm ကနေကြေညာလိုက်တာပါ။ Englert နဲ့ Higgs တို့ဟာကမ္ဘာပတ်ဝန်းစပ်ကြောဝဠာကြီးကိုဖြစ်လာစေတဲ့အခြေခံအကြဆုံးအမှုန်လေးတွေဘယ်လိုဖြစ်ပေါ်လာလဲဆိုတဲ့ဖြစ်စဉ်ကိုနားလည်အောင်ဖော်ထုတ်ရှင်းပြနိုင်အောင်သူတို့ကိုဆုပေးဖို့အတွက်ကော်မတီကရွေးချယ်လိုက်တာပါသူတို့နှစ်ဦးဟာ Higgs particle လို့ခေါ်တဲ့အခြေခံအကြဆုံးအမှုန်ကိုစတင်ဖော်ထုတ်နိုင်သူတွေဖြစ်ကြော်ကြပါတယ်ဒီအမှုန်ကိုကမ္ဘာအပဝင်စက်ကြာဝဠာကြီးဖြစ်လာစေတဲ့ God particle ဖန်ဆင်းရှင်အမှုန်လို့လည်းခေါ်ဆိုကြပြီးအမှုန်ဆိုင်ရာယူပဗေဒဘာသာရပ်အတွက်အခြေခံအကြဆုံးသဘောတရားတစ်ခုလည်းဖြစ်ပါတယ်အင်္ဂါနဲ့ Nobel ဆုကြေညာရမှာတတ်မှတ်ချိန်တဲ့တနအီလောက်နောက်ကျခဲ့ပေမဲ့ဘာကြောင့်နောက်ကျရလဲဆိုတာကိုတော့ထုတ်မပြောပါဘူးတီထွင်ပညာရှင်တစ်ဦးဖြစ်တဲ့စီးပွားရေးလုပ်ငန်းရှင် Alfred Nobel ကိုအစွဲပြုပြီးနိုဘယ်ဆုပေးရခဲ့တာကို1900ခုနှစ်ကစတင်ခဲ့တာဖြစ်ပြီးသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုနှစ်ဆင်ပေးရနေတာဖြစ်ပါတယ်